ဤရက်နိုင်ငံရဲ့လွှတ်တော်ယူကောက်ပွဲတွေမှာမဲလာပေးသူ43ရာခိုင်နှုန်းထိရောက်ရှိခဲ့တယ်လို့ယူကောက်ပွဲကော်မရှင်ကစနေနေ့ကကြေညာပါတယ်။ဒါဟာအစောပိုင်းထုတ်ပြန်ခဲ့တဲ့ကိန်းနှင်းတွေထက်အနည်းငယ်ပိုပြီး2018ယူကောက်ပွဲထက်တော့မဲပေးသူအရေအတွက်နည်းပါတယ်။ဤရက်နိုင်ငံရဲ့အောက်တိုဘာ10ရက်ယူကောက်ပွဲမှာလူ 9.6 တန်လာရောက်မဲပေးခဲ့ကြတယ်လို့ယူကောက်ပွဲကော်မရှင်ကပြောပါတယ်။လူကြိုက်များနေတဲ့ရှီယာဘာသာရေးကောင်ဆောင်မူတတာအယ်ဆာဒါကတော့လွှတ်တော်အမတ်နေရာအများဆုံးကိုဆက်ပြီးတော့ထိန်းထားနိုင်မယ်လို့ပြောဆိုထားပြီးယူကော့ပွဲရလဒ်ကိုလည်းဇော်ရကတက်မှာမဟုတ်ဘူးလို့ဆိုပါတယ်။ယူကော့ပွဲကော်မရှင်ကအစောပိုင်းကိန်းဂဏန်းနေရမဲလာပေးသူ41ရာခိုင်နှုန်းရှိမယ်လို့ပြောဆိုထားပြီး2018ယူကော့ပွဲတုန်းကတော့44.5ရာခိုင်နှုန်းကြီးမဲပေးခဲ့ကြတာပါ။လက်ရှိဝန်ကြီးချုပ်မူစတာဖာအယ်ကတ်ဟီမီကတော့ယူကော့ပွဲဝင်မှာမဟုတ်ပေမဲ့လို့သူ့ရဲ့ဒုတိယသက်တမ်းကိုတော့မဲရလဒ်ထွက်ပေါ်ပြီးနောက်ပိုင်းညှိနှိုင်းမှုတွေပေါ်မှာမူတည်နေမှာဖြစ်ပါတယ်။ဤရက်နိုင်ငံမှာလွှတ်တော်မတ်နေရ329နေရအတွက်ပါတီပေါင်း169ပါတီမှာအမတ်လောင်း3200တို့ဝင်ရောက်ရှင်ပြိုင်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။